မြို့သူများပေါ့အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ ETV ကျော်ကဒီ Behind the Silence ပေါ့နော် Violence Against Women and Their Resilience in Myanmar ဆိုပြီးတော့ channel ကိုပူတွဲပြုစုတယ်လို့သိရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းရှင်းပြပေးပါလားရှင်ဘာလို့ဒီကောင်းစဉ်ကိုယူရသလဲဆိုတ
ာ Behind the Silence ဆိုပြီးတော့နာမည်ပေးလိုက်တယ်ပေါ့နော်အဲ့ဒီတုန်းကအဓိကကတော့ဒီ Violence Against Women အမျိုးသမီးများပေါ်အကြမ်းဖက်မှုပဲဒါပေမဲ့ဘလို့ကောင်းစဉ်မျိုးလေးပေးလိုက်လို့ရှင်ရင်ဒီသူတေသနာရလက်တွေကိုပို့ပြီးတော့ရုံလုံးကြွစီမလဲပေါ့နော်ဆိုတော့အဲ့ဒါကိုစဉ်းစားတဲ့အခါမှာကျွန်တော်တို့ဒီ Research Working Group ဆိုတာလေးရှိပါတယ် Research သူတေသနာဆိုတော့အဲ့ Working Group မှာရှိတဲ့ Members တွေကိုလည်းဒီအကြံဉာဏ်တွေတောင်းခဲ့ပါတယ်ပေါ့နော်နောက်ဆုံးမှာတော့မိမလိုဘာသာပြန်ရရင်တော့တိတ်ဆိတ်ချင်းရဲ့နောက်ွယ်မှာပေါ့နော်ဘလူတွေရှိုက်ငိုတန်းတွေရှိတယ်လဲဘလူတွေဟိုခံစားနေရတာတွေရှိတယ်လဲဆိုတာလေးကိုပေါ်အောင်လို့ဒီ Behind the Silence တိတ်ဆိတ်ချင်းရဲ့နောက်ွယ်ဆိုပြီးတော့ခေါင်းစဉ်လေးကိုရေးပြတာပါရှင်
တိတ်ဆိတ်ချင်းရဲ့နောက်ွယ်ဆိုတဲ့ခေါင်းစဉ်အတိုင်းပေါ့နော်သူတေသနာပြုစုရမှာဟိုသူတေသနာဘလူလုတ်တယ်လဲနောက်ပြီးတော့တွေ့ရှိချက်တွေကဘာတွေဖြစ်တယ်ဆိုတာနည်းနည်းရှင်းပြပေးပါလားရှင
်သူတေသနာကတော့လုတ်တဲ့အခါမှာပေါ့နော်ဒီအမျိုးသမီးအယောက်40ကိုအင်တာဗျူးခဲ့ပါတယ်အဲ့အမျိုးသမီး40ကပေါ့နော်အင်တာဗျူးတဲ့အခါမှာလဲသူတို့ကိုဆက်သွယ်တဲ့အခါမှာပေါ့နော်gender equality network ဒီကျမကြီးရတန်းတို့ညီညာကြီးကိုရရဲ့အကိုအညီနဲ့ပေါ့နော်အဲ့အမျိုးသမီး40ကိုရှာဖွေခဲ့ပါတယ်အဲ့အမျိုးသမီး40ကရန်ကုန်နဲ့မော်လမြိုင်ကဖြစ်ပါတယ်ရှင်ဆိုတော့အဲ့အမျိုးသမီး40ကပေါ့နော်အကြမ်းဖက်မှုကိုတနည်းမဟုတ်တနည်းနဲ့ခံခဲ့ရတယ်ဆိုတော့မှတ်တမ်းလေးတွေရှိတဲ့သူတွေပေါ့နော်ပြီးလို့ရှိရင်သူတို့ကတကယ်လူလူလားလားနဲ့သူတေသနာမှာပါဝင်ချင်သလားဆိုတော့သဘောတူညီချက်ကိုရယူပြီးမှသူတို့နဲ့အင်တာဗျူးခဲ့ပါတယ်ရှင်
အခုလိုမျိုးပေါ့နော်ရန်ကုန်နဲ့မော်လမြိုင်ကအမျိုးသမီး40တို့ကိုတွေ့ဆုံမိမိပြန်တယ်ပေါ့နော်အထူးသဖြင့်ဒီတနည်းမဟုတ်တနည်းပေါ့နော်အကျန့်ဖက်ခံရတဲ့ဖြစ်ရကြုံတွေ့ကြရတဲ့ဒီအမျိုးသမီးတွေနဲ့တွေ့ဆုံမိပြန်တဲ့နေရာမှာထူးခြားတဲ့အချက်တွေဘာတွေတွေ့ရှိရပါလဲရှင
်ထူးခြားတဲ့ဟာတွေကကြတော့လေကျမတို့ပေါ့နော်ရေပူရထင်ထားကြတာပေါ့နော်အကျန့်ဖက်မှုတွေအင်တွင်းအကျန့်ဖက်မှုဆိုတာပေါ့နော်ဒီဆင်းရဲတဲ့သူတွေမှာပဲဖြစ်တယ်ပြီးလို့ရှိရင်အရက်တောက်တယ်မူးလို့ဖြစ်တယ်ဆင်းရဲလို့ဖြစ်တယ်ပေါ့နော်ရေပူရသတ်မှတ်ထားကြပါတယ်ဒါပေမဲ့ဒီသူတင်နာမှာကြတော့ဒီအကျန့်ဖက်မှုတွေကပေါ့နော်အလွှာတိုင်းမှာဖြစ်နေတယ်ဆိုတော့ဟာတွေကိုကျမတို့တွေ့မြင်ခဲ့ရပါတယ်ဆိုတော့ဟိုဒီသူတေသနာမှာပါဝင်တဲ့အမျိုးသမီး40ဟာဆင်းရဲတဲ့သူတွေလည်းပါတယ်ချမ်းသာတဲ့သူတွေလည်းပါတယ်ပညာတတ်အပိုင်ဝိုင်းရလည်းပါတယ်ဒီ NGO အဖွဲ့အစည်းတွေမှာလုပ်နေတဲ့အမျိုးသမီးတွေလည်းပါတယ်အဲ့အမျိုးသမီးတွေကလည်းတူညီတဲ့အကျန့်ဖက်မှုကိုခံစားရပါတယ်ဆိုပြီးတော့သူတို့ထုတ်ဖော်ပြောဆိုခဲ့တာတွေရှိပါတယ်ရှင်အဲ့ဒါကတော့ထူးခြားတဲ့ဟာလေးတစ်ခုပေါ့နော
်သူပြောတဲ့အမျိုးသမီးတွေအကျန့်ဖက်ခံရတယ်ဆိုတဲ့အခါမှာအကျန့်ဖက်ခံရတဲ့ဘယ်လိုအကြောင်းရင်းတွေရှိကြလဲနောက်ပြီးတော့ဒီအကြောင်းရင်းတွေရဲ့နောက်ဆက်တွဲခရက်ကဘယ်လိုတွေဖြစ်တယ်ဆိုတာနည်းနည်းရှင်းပြပေးပါဦ
း။အကြမ်းဖက်ခံရတဲ့အကြောင်းရင်းကတော့များသောအားဖြင့်ကတော့အမျိုးသမီးတွေရပါတော့စိတ်ပိုင်းဆိုင်ရာအဟိုအမျိုးသားတွေကိုအရန်ကိုမှီခိုနေတဲ့စိတ်တွေဟိုတွေ့ရပါတယ်။ဆိုတော့စိတ်ပိုင်းဆိုင်ရာအရာမှီခိုမှုတွေရှိတယ်။ပြီးလို့ရှိရင်ငွေကြေးပိုင်းဆိုင်ရာအရာမှီခိုနေရတာတွေရှိတယ်။ဆိုတော့အဲ့နှစ်ခုလုံးကအကြမ်းဖက်မှုကိုဖြစ်ပွားစေတဲ့အကြောင်းရင်းတွေလည်းဖြစ်ပါတယ်
။အဲ့ဒါလိုတွေ့ဆုံမေးမြန်းပြီးတဲ့ခါကြပေါ့နော်။ဒီသူတို့ရဲ့ဒီအကြမ်းဖက်မှုပြဿနာတွေကိုဘလို့ရင်ဆိုင်ကြတယ်လေဘလို့ဖြေရှင်းကြတယ်လေဘလို့ရှေ့ဘဝကိုသူတို့ရှောက်လှမ်းကြနေရှင
်။များသောအားဖြင့်ကတော့ဒီအမျိုးသမီးတွေကပေါ့နော်ဟိုသူတို့အကြမ်းဖက်ခံရတာကိုပုံမှန်အားဖြင့်ကတော့မပြောဘူး။နည်းနည်းလေးဆိုလို့ရှိရင်တော့သူတို့မပြောဘူးသူတို့စိတ်ခံထားလိုက်တယ်။ဆိုတော့တော်တော်လေးအခြေအနေဆိုးလာပြီဆိုလို့ရှိရင်တော့ပေါ့နော်သူတို့ရဲ့တငယ်ချင်းကိုပြောပြမယ်။သူတို့အကူအညီတောင်းခံတဲ့သူတို့မှာအကူရတဲ့သူတယောက်ယောက်ရှိတယ်။အဲ့လိုမျိုးလေးတွေတော့ရှိပါတယ်ရှင်။ဒီအကျန့်ဖက်ခံရတဲ့အမျိုးသမီးတွေကအများသောအားဖြင့်ကဗုဒ္ဓဘာသာတွေညားတယ်ဆိုတော့ तू ကဗုဒ္ဓဘာသာရဲ့အနှစ်သာရအရာလည်းဒီလိုမျိုးခံရတယ်ဆိုတော့အရင်ဘဝကဝေကျေးပါလာလို့ပေါ့နော်။ဟိုဘယ်တက်နိုင်မလဲပေါ့နော်။ဒီဘဝမှာတော့ဖြစ်ပြီးသွားပြီးဝေကျေးဆက်ဖို့ကံပါလာတဲ့နေမှာအဲ့လိုမျိုးပေါ့နော်။တချို့တွေကလည်းတရားနာတာတို့အဲ့လိုမျိုးပေါ့နော်။သူတို့ကိုသူတို့စိတ်ဖြေတာပေါ့နော်။အဲ့လိုမျိုးလေးတွေလည်းသူတို့ကိုယ့်ဘာကိုယ်ရင်ဆိုင်ဖြေရှင်းကြတယ်ပေါ့နော်။ဆိုတော့နောက်ပိုင်းတော်တော်လေးဆိုးရတဲ့ဟာလူတွေဆိုလို့ရှိရင်တော့လည်းဥပဒေအရာအကူအညီပေးတဲ့အဖွဲ့အစည်းတွေကိုလှမ်းပြီးဆက်သွယ်ကြတာရှိတယ်။အဲ့နောက်ပိုင်းကတဆင်သူတို့ဒီတရားရုံးတက်ပြီးတော့ကွာရှင်းရမယ်ဆိုလို့ရှိရင်လည်းသူတို့ဆက်လုပ်ကြတာရှိတယ်။ဒါပေမဲ့အဲ့လိုမျိုးအမျိုးသမီးတွေကတော့နည်းတယ်။များသောအားဖြင့်ကဒီသူတို့နဲ့ပတ်သက်ရပတ်သက်ကြောင်းအကူရတဲ့အမျိုးသမီးကြီးတွေကိုသူတို့တိုက်မိကြတာရှိတယ်အဲ့လိုမျိုးပါ
။တစ်ဖက်မှာလည်းအများအားဖြင့်တွေ့ရတာကသူတို့ပြည်အိမ်နောက်တယ်ဆိုလို့ရှိရင်ကိုယ့်ရဲ့တားသမီးတွေရှေ့ရူလေညံ့ညာတာတွေလေရှိတာတွေတွေ့ရတယ်လေ။အဲ့လိုမျိုးအခြေအနေတွေကြတော့
အဲ့ဒီသူတေသနာမှာပေါ့နော်တစ်ဆုံဆွေးဆွေးဆွေးနွေးခဲ့တဲ့အမျိုးသမီးတွေတော်တော်များများမှလည်းတာသမီးတွေရှိကြပါတယ်ဆိုတော့ဟုတ်တယ်သူတို့ပြောတဲ့ဟိုအထက်အလက်တွေထဲမှာလည်းဒီမိသားစုမပြိုကွဲကြဘူးအဲ့ဒီမိသားစုမပြိုကွဲကြတာဘာကြောင့်လဲဆိုလို့ရှိရင်ကလေးတွေကြောင့်ကလေးတွေကအဖေမရှိလို့ရှိရင်မျက်နှာငယ်မဲမတင့်တယ်ဘူးအဲ့လိုမျိုးပေါ့နော်မိသားစုမပြိုကွဲခြင်းဘူးအဓိကတော့ပြောရမယ်ဆိုလို့ရှိရင်စံပြအမြင်မာမိသားစု မှဆိုလို့ရှိရင်ပေါ့နော်အဖေမရှိလို့ရှိရင်ဟိုမတင့်တယ်အဲပြီးလို့ရှိရင်သကပုံတွေရှိတယ်လေအိမ်ထောင်မှုဖျားတီစီးမင်းစုတ်ထိုးနောက်ခါပြင်ရခတ်တဲ့အမျိုးပေါ့နော်ပြင်လို့မရတော့ဘူးဒီတိုင်းမဲ့ကြိတ်ခံလိုက်ရတော့မယ်အဲ့ဒါတွေကိုထောက်ရှုပြီးတော့သူတို့ကကြိတ်ပြီးသီးခံတာမျိုးတွေလည်းတွေ့ရတယ်အဲ့ဒါကတော့တော်တော်များပါတယ
်အင်ဒီရဲ့အကျန်းဖက်မှုတွေဖြစ်ရခြင်းအခြေခံအကြောင်းရင်းတွေကပါရီပါလေရှင
်ပြောရမယ်ဆိုလို့ရှင်ဘယ်ကနေလာမလဲဆိုလို့ရှင်အမျိုးသားရဲ့ ownership ပေါ့နော်အမျိုးသားကအိမ်ထောင်ပြုတ်လိုက်ပြီဆိုတာနဲ့ဒီအမျိုးသမီးကိုငါပိုင်တယ်ငါလုပ်ချင်တယ်လို့လုပ်လို့ရတယ်ဆိုတော့အဓိကအမျိုးသားတွေမှာဖြစ်ပေါ်တဲ့အစိတ်ပေါ့နော်ဆိုအဲ့ဒီကစတယ်လို့ထင်တာပဲအဲ့ဒါကတော့အဓိကပင်မအရှင်အမြစ်ပေါ့နော်ဆိုတော့နောက်တခြားဒီငွေကြီးအရာဟိုသူတို့ကပို့ပြီးတော့ဝင်ငွေရှာတဲ့သူဆိုတော့ power ပို့ရှိတယ်အဲ့လိုမျိုးပေါ့နော်ဆိုတော့ပြောရမယ်ဆိုလို့ရှင်လင်းနဲ့မရကြတဲ့မှာတယောက်ကပါဝါပူကြီးရဲ့နောက်တစ်ယောက်ကပါဝါမရှိဘူးအဲ့ဒီပါဝါကို abuse လုပ်တာပေါ့နော်အလွဲသုံးစားလုပ်တယ်အဲ့ဒီအချိန်မှာတော့ဒီအိမ်တွင်းရဲ့အကြမ်းဖက်မှုတွေကပေါ်လာတာပေါ့နော်တင်းကျဉ်သုံးသက်နိုင်တဲ့စိတ်ကိုမတိကျိုးပြုတ်ပြီးတော့ငါပိုင်တယ်ငါလှုပ်ရှင်တယ်လို့လှုပ်လို့ရတယ်ဘယ်သူမှလည်းငါ့ကို challenge လုပ်မှလည်းမဟုတ်ဘူးပေါ့နော်ဘယ်သူမှလည်းငါ့ကိုမေးခွန်းထုတ်မှမဟုတ်ဘူးဘေးကလူတွေကလည်းဟုတ်တယ်သူမိမသူပိုင်တယ်သူတို့အိမ်တွင်းရင်ပဲငါတို့ကဝင်ရှုပ်လို့မရဘူးဆိုတဲ့ဒီပေါ့နော်အမျိုးသားကိုပေးထားတဲ့အခွင့်အရေးတွေကအများများနေတယ်အမျိုးသမီးကလည်းအဲ့ဒီအပေါ်မှာဇောရကတက်ပိုင်ခွင့်ကသူ့ရဲ့ပညာရဲ့နောက်ခံနဲ့ပဲဆိုင်သွားတယ်ပေါ့နော်ဘယ်လောက်ထိခံမလဲပေါ့ခန္ဓာမခန္ဓာကလည်းဒီပညာရေးနဲ့လည်းဆိုင်သွားမယ်ပေါ့နော်ပြီးတော့သူ့ရဲ့ဒီငွေကြေးရှာဖွေနိုင်မှုအလုပ်အကိုင်းအပေါ်မှာလည်းအများကြီးတက်ရောက်သွားမှာ
ဆိုတော့ဒီဆောင်းပါးရေးတဲ့အပေါ်မှာပေါ့နော်တိတ်ဆိတ်ချရဲ့နောက်ွယ်မှာအဲ့ဒီခေါင်းစဉ်မှာကျွန်မတွေ့ရတာက the resilience in Myanmar ပေါ့နော်မြန်မာနိုင်ငံမှာအကျန်းဖက်ခံရတဲ့အမျိုးသမီးတွေအနေနဲ့ဘယ်လိုသူတို့ကိုသူတို့ပြန်ပြီးတော့ဘဝကိုထူထောင်မလဲဆိုလို့အဲ့ဒါလေးခေါင်းစဉ်ထဲမှာပါတာတွေ့ရရပါတယ်အဲ့ဒါနဲ့ပတ်သက်ပြီးနည်းနည်းရှင်းပြပေးပါတယ်
အဲ့ဒီသူတွေကမှပါဝင်တဲ့အမျိုးသမီးတွေကအကျန်းဖတ်မှုတွေကိုခံရတယ်အဲ့အကျန်းဖတ်မှုခံရတဲ့အခါမှာလဲသူတို့မေးကြည့်တဲ့အခါမှာပေါ့နော်သူတို့ဒီဟာကိုဘလို့ရင်ဆိုင်ရင်ဖြည့်ရှင်းကြော်လွှားတယ်လဲပေါ့နော်ဆိုတော့တွေ့ရှိရတာကဟိုအမျိုးသမီးတွေကတော်တော်လေးကိုသီးခတ်နိုင်စွမ်းမြင်မာတယ်လို့ပြောရမှာပေါ့နော်သူတို့ရင်ဆိုင်ကြော်လွှားတဲ့အခါမှာဒီတရားဓမ္မပေါ့သူတို့ကဒီတရားနားထောင်တာတို့ဘာတို့အဲ့လိုမျိုးဒီဟာကိုတယောက်တည်းပဲကြိတ်ပြီးတော့ရင်ဆိုင်ဖြည့်ရှင်းတယ်ဟိုဘာဖြစ်ဆိုတော့ဒီဟာကိုပြောဖို့အတွက်ကလည်းအတွေးမီးအပြင်မထုတ်နဲ့အဲအဲ့လိုမျိုးပေါ့နော်ဆိုတော့သူကအရင်ကြိတ်ခံရတယ်ဒါပေမဲ့သူတို့ဒါကိုရင်းဆိုင်ကြော်လွှားနေတယ်ပေါ့နော်အဲ့ဒါကိုလည်းအတိအမှတ်ပြုရမယ်လို့ထင်တယ်အဲ့ဒါကြောင့်မလို့ကျွန်မတို့ကဒီ resilience ဆိုတဲ့ခံနိုင်ရည်စွမ်းဆိုတဲ့အစာလုံးကိုပေါ့နော်သုံးထားတာပါအ
ေဒီဝီကျော်ကဒီမီးများအကျန့်ဖက်ခံရမှုအထူးသဖြင့်အင်ဒီအကျန့်ဖက်မှုတွေနဲ့ပတ်သက်ပြီးတော့တော်တော်လေးလေ့လာထားတဲ့ဦးဆိုတော့ကျမတို့ဒီမြန်မာအမျိုးသမီးတွေပေါ့နော်သူတို့ကိုသူတို့ဘလို့အကောင်းဆုံးအကာအကွယ်ယူနိုင်မလဲရှင
်အရေးကြီးဆုံးအခြေခံအချက်ကတော့မိမိကိုယ်ကိုမိမိလေးစားဖို့ပဲမိမိကိုယ်ကိုမိမိလေးစားဖို့ဆိုတာဘာလို့လဲဆိုတော့ဒီအမျိုးသားတယောက်ကိုပေါ့နော်ကိုယ့်ကိုဘလောက်ထိလေးစားမှုမပေးတာကိုတိခံမလဲပေါ့နော်ဘာဖြစ်ဆိုအမျိုးသမီးတွေကငငယ်လေးကလေးကဘလို့လေးချင်းပေးခံရတယ်လဲဆိုတော့အဖေတွေကပြောမယ်အမေတွေကပြောမယ်ဘာပဲဖြစ်ဖြစ်တိခံအဲ့တိခံတာကိုယ့်ဘဝကိုဘလောက်ထိဒီအဆိုးကျိုးတက်ရောက်မှုရှိမလဲပေါ့နော်အဲ့ဒါကိုတိတိချာချာဝေဖန်ပိုင်းခြားနိုင်စွမ်းရှိရမယ်ဒီလူကဒီလူကိုယ့်ကိုဆိုးကျိုးပေးတယ်ဆိုလို့ရှိရင်အဲ့ဒါကိုအိမ်ထောင်ကိုမပြိုကွဲအောင်ထိမ့်သိမ့်ဖို့ဆိုတော့ကောင်းတဲ့ရည်ရွယ်ချက်ပေါ့နော်အဲ့ကောင်းတဲ့ရည်ရွယ်ချက်ကိုဘယ်လောက်ထိထိန်းထားမလဲပေါ့ဘယ်လောက်ထိဘောင်ကျော်လာလို့ရှိရင်တော့ငါကတော့ဒီအိမ်ထောင်ရေးကိုဆက်ပြီးတော့ထိန်းထားလို့မသင့်တော့ဘူးလေပေါ့နော်အဲ့လိုမျိုးလူတိုင်းကဝေဖန်ပိုင်းခြားနိုင်ပါတယ်ဒါပေမဲ့တတိမရှိတာပေါ့အဲ့တတိကိုလည်းလူမှုပတ်ဝန်းကျင်ကမပေးထားဘူးဆိုတော့လူမှုပတ်ဝန်းကျင်ထဲမှာမရှာဖွေဘဲနဲ့ကိုယ့်ရဲ့အတွင်းကပဲရှာဖွေပြီးတော့ပေါ့နော်ကိုယ့်ရဲ့ရည်တည်မှုကိုပြရမယ်လို့ထင်တယ်ဘာဖြစ်ဆိုတော့လူတစ်ယောက်ကလှုပ်လို့ရသည်ရေးဆက်ပြီးလုပ်နေမှာပဲဆိုတော့ကိုကဒါကိုသီးမခံနိုင်ဘူးမတရားတာကိုရင်ဆိုင်ရဲတဲ့တတိမွေးဖို့လိုတယ်လို့ထင်တယ်ကိုကကိုလေးစားဖို့ပေါ့နော်အဲ့ဒါကတော့အရေးကြီးဆုံးပဲလို့ထင်ပါတယ်ရှင်ကိုကကိုလေးစားမှကိုကအဲ့ဒါမျိုးကိုလောက်တာမခံမှပေါ့နော်တခြားလူကလည်းကိုကိုမလုံရဲဘူးပေါ့အဲ့ဒါလေးပါပဲCause it only serves to make me more determined to achieve my